မြန်မာနိုင်ငံသာသနာ့ပြုလုပ်ငန်းလုပ်ရင်းအသက်ခံခဲ့ရတဲ့အီတလီသာသနာ့ပြုယဟန်တော်တစ်ပါးနဲ့ရိုမန်ကက်သလစ်ဂိုင်းအုပ်ခုနှစ်ပါးတို့ကိုပိုယဟန်မင်းကြီးဖရန်စစ်ကအာဇာနည်တွေဖြစ်နေအသိမှတ်ပြုလိုက်ပါတယ်။သူတို့တဲကတဦးဟာကွန်မြူနစ်တွေလက်ထံမှာတည်ဆုံးခဲ့ရတာဖြစ်ပြီးပိုယဟန်မင်းကြီးဆက်ထမမြောက်ဂျွန်ပေါ်ကဂါဒီနိုယဟန်အမတ်ဖြစ်နေတိတ်တဆိတ်အသိမှတ်ပြုထားခဲ့သူဖြစ်ပါတယ်။ဂျန်၆ဦးကိုပိုယဟန်မင်းကြီးဖရန်စစ်ကသူတော်စင်ဖြစ်နေမတ်လ16ရက်နေ့မှာတိုးမြှင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်။သူတို့ထဲမှာ Father Alfredo Cremon Nasi ဟာမြန်မာနိုင်ငံတောတောင်ထူတက်တဲ့ဒေသမှာအခက်အခဲတွေနဲ့စစ်ပွဲတွေကြားနှစ်ပေါင်း30ကျော်သာသနာ့ပြုလုပ်ငန်းကိုလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။သူဟာတစ်ထောင်နှစ်ခုနှစ်မှာမွေးဖွားခဲ့သူဖြစ်ပြီးဝေးလံခေါင်ပြားဒေသကကျင်းရင်တိုင်းရင်းသားတွေစီကိုလှေနဲ့ပါတောရောက်ပြီးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တွင်ဂျပန်တွေဝင်ခဲ့ချိန်မှာလည်းမြန်မာနိုင်ငံကနေထွက်မပြေးဘဲနဲ့ဆက်လက်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။